ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရက်ကိုပြန်နိုင်ဖို့အတွက်မြန်မာနိုင်ငံဘက်ကအခြေအနေတွေကအဆင်သင့်မဖြစ်သေးဘူးလို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်။အခုသတင်းဘက်ကနေစပြီးတော့ဒုက္ခသည်တွေကိုမြန်မာဘက်ကလက်ခံဖို့လှုံ့ဆော်ခဲ့ပေမဲ့လည်းဒုက္ခသည်တွေတဦးတယောက်မှပြန်လာခြင်းမရှိတဲ့နောက်မှာကုလသမဂ္ဂဘက်ကအဲ့ဒီလိုပြောလိုက်တာဖြစ်ပါတယ်။ဒုက္ခသည်တွေဘက်ကတော့သူတို့ရဲ့အခွင့်အရေးတွေအပြည့်အဝမရမချင်းမြန်မာနိုင်ငံကိုမပြန်ဘူးလို့ပြောပါတယ်။ရိုက်တာသတင်းဌာနရဲ့ဆောင်းပါးကိုအခြေခံပြီးတော့ကိုရနိုင်ပြောပြပေးပါရှင်
ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ရွှေညာဒုက္ခသည်တွေနေရပြန်နိုင်ဖို့အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကြားနောက်ထပ်သဘောတူညီခဲ့ကြပြီးတဲ့နောက်ဩဂတ်လ22ရက်နေ့ကစပြီးတော့ဒီဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ကပြန်ပြီးတော့လက်ခံနေတာဖြစ်ပါတယ်ဒါပေမဲ့လည်းအခုချိန်ထိတော့ဒုက္ခသည်တွေတယောက်မှမြန်မာနိုင်ငံဘက်ကိုပြန်လာခြင်းမရှိသေးသလိုမြန်မာနိုင်ငံကအခြေအနေတွေကလည်းဒုက္ခသည်တွေပြန်လက်ခံဖို့အတွက်အဆင်သင့်မဖြစ်သေးဘူးလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ် Not Osprey ကပြောလိုက်ပါတယ
် What we know about the situation in Northern Rakhine we do not think that the
ကျွန်တော်တို့သိရသလောက်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကဒုက္ခသည်တွေပြန်လာနိုင်လောက်တဲ့အထိတည်တည်တသာအဆင်သင့်မဖြစ်သေးပါဘူးဒုက္ခသည်တွေပြန်လာဖို့အတွက်အဆင်ပြေအောင်လုပ်ဖို့လိုပါတယ်တို့ရဲ့လုံခြုံရေးကောင်းမွန်တဲ့လူမှုဘဝအခြေအနေတွေရနိုင်အောင်လုပ်ရမှာပါဒါပေမဲ့အခြေအနေတွေကအဲ့ဒီလောက်အထိအဆင်သင့်မဖြစ်သေးပါဘူး
ဒုက္ခသည်တွေအတော်များများကတော့သူတို့ရဲ့နေရက်ကိုပြောင်းကျင်တယ်လို့ပြောနေပေမဲ့လည်းနိုင်ငံသားဖြစ်ခွင့်ပါဝင်သူတို့ရဲ့တခြားအခွင့်အရေးတွေအပြည့်အဝရမှပြောင်းကျင်တယ်လို့ပြောနေကြပါတယ်။ဒုက္ခသည်တွေအနေနဲ့သူတို့ရဲ့အခြေခံအခွင့်အရေးတွေရဖို့အရေးကြီးတယ်လို့လည်း Nuts Osprey ကပြောပါတယ
်။ The refugees have the right to return. They have the right to a dignified return.
ဒုက္ခသည်တွေအနေနဲ့သူတို့ရဲ့နေရက်ကိုပြောင်းခွင့်ရှိပါတယ်။ဒုက္ခသည်တွေအနေနဲ့သူတို့ရဲ့နေရက်ဒါမှမဟုတ်သူတို့နေခြင်းတဲ့နေရာကိုဂုဏ်သိက္ခာရှိရှိနဲ့ပြောင်းခွင့်ရှိပြီးပြန်တဲ့အခါမှာလဲသူတို့အနေနဲ့လူမှုအတိုင်းဝိုင်းတွင်ပုံမှန်အတိုင်းသွားလာနေထိုင်နိုင်တဲ့အခွင့်အရေးရှိရပါမယ်
။ဘင်္ဂလားဒေ့ရှ်အာဏာပိုင်ဒီဘက်ကစီးရင်ပေးတင်ပြခဲ့တဲ့ဒုက္ခသည်12,000တဲကဒုက္ခသည်3,450ကိုမြန်မာဘက်ကစီစစ်အတည်ပြုခဲ့ပြီးတော့ပထမအတုပ်အဖြစ်နဲ့အခုသတင်းပတ်မှာစတင်လက်ခံဖို့သဘောတူခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်ဒီကဒီဒုက္ခသည်မိသားစု295စုနဲ့တွေ့ဆုံခဲ့ပြီးဒီတဲကမိသားစုတစ်စုကမှတော့ပြန်ဖို့ဆန္ဒမရှိသလိုတချို့ဒုက္ခသည်တွေကလည်းသူတို့ရဲ့ဆန္ဒမပါဘဲအတင်းကျပ်ပြန်လွတ်မှာကိုစိုးရိမ်နေကြတဲ့အတွက်ဒုက္ခသည်စခန်းတွင်းကနေထွက်ပြေးတိမ်းရှောင်တာတွေလည်းရှိနေတယ်လို့ဆိုပါတယ်။ဒုက္ခသည်တွေရဲ့ဆန္ဒမပါဘဲအတင်းကျပ်ပြန်ပို့တာတွေမလုပ်သင့်ဘူးလို့ Nuts Osprey ကပြောပါတယ
်။ It's a very very important principle that nobody can make the refugees go back
ဒုက္ခသည်တွေပြန်ဖို့အတွက်ဘယ်သူမှအတင်းကြံမလုပ်သင့်ပါဘူးဒါကတိတ်ကိုအရေးကြီးတဲ့အခြေခံမှုပါပြန်ဖို့မပြန်ဖို့ကတို့ရဲ့စိတ်ဆန္ဒအတိုင်းဖြစ်သင့်ပါတယ
်ပြီးခဲ့တဲ့တုန်းကလည်းဒုက္ခသည်တွေပြန်လက်ခံဖို့အတွက်နှစ်ဖက်အာဏာပိုင်တွေကြားမှာပထမအကြိမ်သဘောတူခဲ့ပေမဲ့ဒုက္ခသည်တွေတယောက်မှပြန်လာခြင်းမရှိခဲ့ပါဘူးမြန်မာအာဏာပိုင်တွေဘက်ကဒုက္ခသည်တွေကိုဒုတိယအကြိမ်ဖြစ်အခုလိုစတင်လက်ခံနေပြီမဲ့လည်းတချို့ဒုက္ခသည်တွေကတော့နောက်ထပ်ကြမ်းဖက်မှုတွေနဲ့ထတ်ကြုံရမှာကိုစိုးရိမ်နေတဲ့အတွက်မြန်မာနိုင်ငံကိုမပြန်ခြင်းဘူးလို့ဒုက္ခသည်တို့ကပြောပါတယ်
။ توار တော့ توار ရဲ့လက်တကဘောဘလို့ဘော။ توار ရွှားပါဘာမှမနော်နီယော။ ODB ကမှမသူတို့စင
်ကျမတို့ဒီမှာအဆင်ပြေပါတယ်။ကျမတို့ကိုမြန်မာနိုင်ငံကိုပြန်မပို့ပါနဲ့။ကျမတို့ထဲကအတော်များများဟာအဲ့ဒီမှာအချင်းစခန်းမှာနေရတယ်လို့ပါပဲ။ကျမရဲ့ယောက်ျားကမြန်မာနိုင်ငံဖက်မှာ1016နဲ့ချခံထားပြီးတော့ကျမရဲ့သမီးကသူ့အဖေအတွက်စိတ်မကောင်းဖြစ်ပြီးတတိယလို့ငိုပါတယ်။
2019ခုနှစ်ဩဂတ်လတုန်းကအာဆာအကြမ်းဖက်ဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုဝင်ရောက်တိုက်ခိုက်တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ကဒေသတွင်းမှာနေပြည်တော်ရှင်းလင်းရေးလုပ်ရာကနေရိုဟင်ဂျာတွေ8,000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်။မြန်မာစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်စီစစ်လက်ခံဖို့ကုလသမဂ္ဂဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့တိကျသည့်နားလည်မှုစာချွန်လွှာတွေလက်မှတ်ရေးထိုးထားသလိုပြန်လည်လက်ခံဖို့အသင့်ရှိနေကြောင်းလည်းပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီး AK Abdul Momen ကတော့နေရက်ပြန်ရေးအစီအစဉ်တွေအောင်မြင်ဖို့မြန်မာအစိုးရအနေနဲ့ဒုက္ခသည်တွေရဲ့ယုံကြည်မှုရအောင်ကြိုးပမ်းဖို့လိုအပ်ကြောင်းလည်းဒီကနေ့ပဲပြောပါရယ်။ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့ကတိပေးထားတဲ့မြန်မာနိုင်ငံအနေနဲ့လိုအပ်တဲ့အစီအမံတွေကိုဆောင်ရွက်ဖို့ကိုလည်းတိုက်တွန်းခဲ့ပါရယ်။မြန်မာအစိုးရကတော့ဒုက္ခသည်တွေနေရက်မပြန်တဲ့အဓိကအကြောင်းရင်းဟာအာဆာဆွေရအုပ်စုရဲ့ချင်းချောင်းမှုကြောင့်ဖြစ်ကြောင်းဒီနေ့ထုတ်မြန်မာအလင်းသတင်းစာမှာဖော်ပြခဲ့ပါတယ်။အချိန်တည်းမှာပဲဒုက္ခသည်ပြန်ပို့ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူညီချက်အရကိုယ်သဘောဆန္ဒနဲ့နေရပြန်လို့ချင်းရှိမရှိသဘောထားတွေကိုပုံစံတွေမှာချုပ်တင်ဖြည့်သွင်းထားရမှာဖြစ်ပေမဲ့လည်းအချိန်ကပ်ပြီးမှသဘောထားကောက်ယူနေတဲ့အတွက်အစည်းအဝေးကိုထိခိုက်ခဲ့ရကြောင်းလည်းဖော်ပြထားပါတယ်ခင်ဗျာ။